ကမ္ဘာတဝန်းစီးပွားရေးအခြေအနေတွေမရေမရာဖြစ်နေပေမဲ့မြန်မာနိုင်ငံကတော့ရှေ့လာမယ့်နှစ်တွေမှာအလားအလာတွေကောင်းနေတယ်လို့ကမ္ဘာဘဏ်ရဲ့ခန့်မှန်းချက်တွေကဖော်ပြလိုက်ပါတယ်။ဒါပေမဲ့လည်းအခြေခံအဆောက်အုံလုပ်ငန်းတွေမှာတိုးတက်ဖို့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့လိုအပ်နေဆဲဖြစ်ကြောင်းလည်းလုပ်ငန်းရှင်တွေကသတိပေးနေပါတယ်။ကမ္ဘာဘဏ်ကဒီကနေ့သုံးသက်ချက်ထုတ်ပြန်လိုက်တဲ့ရန်ကုန်မြို့ကအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကအပြည့်အစုံပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးကပြီးခဲ့တဲ့2018ခုနှစ်ထဲမှာမတည်ငြိမ်တဲ့အခြေအနေတွေကိုကြုံတွေ့ရပေမဲ့အခုနှစ်မှာတော့အချိန်ပြန်ရလာပြီလို့ကမ္ဘာဘဏ်ကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးမှာအားနည်းနေရာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲလောင်းလာစီစီအတိုက်အကျနဲ့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံပေါ်ကုန်သွယ်ရေးအထူးခွင့်ရရှုပ်သိမ်းနိုင်တာတွေလို့ပြင်ပကရိုက်ခတ်မှုတွေကြုံရနိုင်တဲ့အနေအထားကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံကရည်မှန်းထားတဲ့ရေရှည်ခန့်မြဲပြီးဟန်ချက်ညီရဲ့ဖွံ့ဖြိုးမှုတွေအကောင့်အထည်ဖော်နိုင်ဖို့အစိုးရရောပုဂ္ဂလိကပါပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းမြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ် Davos Sazian ကပြောဆိုခဲ့ရပါကမ္ဘာ့ဘဏ်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပဲလုပ်ငန်းရှင်တွေနဲ့ကြွညင်သူတွေကလည်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်စိန်ခေါ်မှုတွေကိုသတိပေးခဲ့ကြတာပါ Yuma Strategy Holdings အမှုဆောင်ရာရှိချုပ် Melvin Tan ကတော့လျှက်စစ်တာလို့စီးပွားရေးလုပ်ငန်းတွေအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အရေးကြီးတယ်လို့ VOA ကိုအခုလိုပြောပါတယ
် So I think there are lots of investors who are looking to invest in Myanmar especially for the infrastructure so that is electricity that's
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့လုပ်မဲ့လုပ်ငန်းရှင်တွေကအခြေခံအဆောက်အုံတွေအထူးသဖြင့် AS နဲ့လမ်းတွေကောင်းကောင်းရဖို့မျှော်လင့်တာမှာစီမံကိန်းကြီးကြီးတွေဆိုရင်အစိုးရနဲ့ဆက်နွယ်နေတော့အစိုးရကမြင့်ချက်လိုတဲ့လုပ်ငန်းကြီးတွေအတွက်ပေါ့လုပ်ငန်းသေးတွေပြီးတော့လူတော်များများကလျှက်စစ်အတွက်စိုးရင်ကြတယ်ဒါကလျှက်စစ်အတွက်ကုန်ကြစိတ်ထက်လျှက်စစ်ပုံမှန်ရဖို့အတွက်ပါလာလိုက်ပြလိုက်ပြီးတော့စိတ်ယုံတွေကစက်တွေကိုနှိုးလိုက်ရက်လိုက်မဲ့ဈေးစက်တွေဝယ်ရတယ်ဒါတွေကကုန်ကြစိတ်ကြီးတာပါ
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2018-2019ဘဏ္ဍာနှစ်မှာ 6.5 ရာခိုင်နှုန်းရှိမယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။အထူးသဖြင့်စောက်လို့ရေးအထည်ကျုံးနဲ့ဝန်ဆောင်မှုလုပ်ငန်းတွေဒီနှစ်ထဲမှာပြန်အားကောင်းလာမယ်လို့လည်းမျှော်လင့်ထားတာပါ။ဒီအခြေအနေတွေကိုထိန်းနိုင်မှုကတော့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်သွားဖို့လိုအပ်တယ်လို့လည်းရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပရဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ကာလထုတ်ပြန်တဲ့အခမ်းအနားမှာပါဝင်ဆွေးနွေးသူတဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခိုင်ကပြောပါတယ
်အခုကျတော့လေပြန်တက်တော့လေ 6.5 ပဲတက်တယ်ဆိုနည်းသေးတယ်ပေါ့အဲ့ကျတော့ဘာလဲဆိုသူ့ရဲ့ခေါင်းစဉ်က building reform momentum ဆိုကျွန်တော်တို့မှာတိုင်းပြည်မှာစီးပွားရေးရပေါ့စီးပွားရေးအဆောက်အအုံများပြုပြင်ပြောင်းလဲစရာတွေအများကြီးရှိသေးတယ်အဲ့ဒါကိုအချိန်အဟုန်ရအောင်လုပ်ရမယ်လို့ဟိုဒါ World Bank ကကျွန်တော်တို့သတိပေးလိုက်တာပေါ့နော
်စီးပွားရေးဖွံ့ဖြိုးမှုတွေကိုထိန်းထားနိုင်ဖို့ငြိမ်းချမ်းရေးနဲ့လုံခြုံရေးအရေးပါရဲ့အခမ်းအနားမှာရှိနေရကိုလည်းကမ္ဘာ့ဘဏ်ရဲ့အစဉ်ကာလကထောက်ပြထားသလိုပညာရေးကျမကြီးနဲ့လျှက်စစ်တာဖူလုံကြီးလိုအပ်ချက်တွေကိုလည်းထောက်ပြထားပါတယ်။ဒီလိုအပ်ချက်တွေအတွက်ကမ္ဘာ့ဘဏ်ကနည်းပညာနဲ့ငွေကြေးအကူအညီတွေပေးရသွားမှာဖြစ်ကြောင်းကိုလည်းကတိပြုပြောဆိုခဲ့ပါတယ်ခင်ဗျာ။